လူဝင်မာသုံးရင်းနဲ့ကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တာအတွက်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုတရုတ်သမ္မတရှီဂျင်းပင်ကဗိုလ်တူးနေ့မှာချီးကျူးစကားပြောကြားလိုက်ပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးတိုးတက်လာလိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတရှီကပြောတာကိုစင်ဟွာသတင်းမှာဖော်ပြပါတယ်။ဒေါ်နယ်ထရန့်သမ္မတဖြစ်လာချိန်ကစလို့အမေရိကန်တရုတ်ကြားဂုဏ်သွယ်ရေးကိုဗစ်ရောဂါဒီပညာစားတဲ့အငင်းပွားဝဲအကြောင်းအရာတွေကြောင့်ဆက်ဆံရေးတိတိတသာတင်းမာခဲ့တာပါတည်ငင်အားကောင်းတဲ့တရုတ်အမေရိကန်ဆက်ဆံရေးကိုတည်ထောင်ခြင်းအဖြစ်နှစ်နိုင်ငံပြည်သူတွေရဲ့အခြေခံအကျိုးစီးပွားကိုဖြည့်ဆည်းရာရောက်တယ်လို့နိုင်ငံတကာအတိုင်းဝမ်းရဲ့ဘုံကြီးမှန်းချက်တွေကိုလည်းပြည့်မီရာရောက်စီမယ်လို့သမရရှိရဲ့စကားကိုကိုးကားပြီးစင်ဝါကရေးပါတယ်ကမ္ဘာညဉ့်ညဉ့်ရေးနဲ့ဖွံ့ဖြိုးတိုးတက်မှုအတွက်စီးပွားရေးအင်အားကြီးနိုင်ငံနှစ်ခုကမတူကွဲပြားမှုတွေကိုအတူတကွလက်တွဲဆောင်ရွက်သွားနိုင်လိမ့်မယ်လို့ညွှန်လင်းကြောင်းတရုတ်သမ္မတကပြောပါတယ်အမေရိကန်ရွေးကောက်ပွဲပြီးဆယ်ရက်ကြာမှာတရုတ်နိုင်ငံသား၏ဝန်ကြီးဌာနကဂျိုးဘိုင်ဒန်ကိုဂုဏ်ပြုကြောင်းပြောဆိုထားပါတယ်2016မှာသမ္မတထရန့်ရွေးကောက်ပွဲနိုင်ပြီးနောက်တည့်ရက်မှာပဲတရုတ်သမ္မတရှီကဝမ်းမြောက်ချီးကျူးကြောင်းပြောဆိုခဲ့ပူပါတယ်ခင်ဗျာ